ဒီကနေ့ဩဂုတ်လ29ရက်နေ့နေ့လယ်အထိဘန်ကောက်မြို့ဝင်းကြီးချုပ်ရုံးတွင်ဝင်ရောက်နေရယူထားတဲ့ဆန္ဒပြသူတွေနဲ့လုံခြုံရေးရဲတွေဟာရုံးအရှိမြက်ခင်းမြေပေါ်မှာတစုနဲ့တစုပေးအနေငယ်အကွာမှာထိုင်နေကြတာပါမနေ့ကအင်္ဂါနေ့နေ့လယ်ကလေးကဝင်းကြီးချုပ်ရုံးကိုထောင်နဲ့ချီနဲ့ဆန္ဒပြသူတွေကဝင်ရောက်နေရယူထားကြတာဖြစ်ပါတယ်ဒီကနေ့မနက်လင်းအားကြီး3နာရီဝန်းကျင်လောက်မှာလုံခြုံရေးရဲတထောင်လောက်ကဝင်းကြီးချုပ်ရုံးဂိတ်အားလုံးဒီဘက်ကိုထိန်းချုပ်ထားလိုက်ပါတယ်မနေ့လင်းအားကြီးလုံခြုံရေးတွေကဝင်းကြီးချုပ်ရုံးနဲ့အတင်းဝင်ရောက်နေရယူတဲ့အချိန်မှာဆန္ဒပြသူတွေနဲ့ရဲတွေကြားရုံးရင်းဆန်ခန့်နဲ့ပြိပခအနေချင်းဖြစ်ပွားခဲ့တာကလွဲလို့အခုအချိန်ထိတစ်ဖက်နဲ့တစ်ဖက်ပြင်းပြင်းထန်ထန်အကြမ်းဖက်တာတွေမရှိသေးပါဘူးဒါပေမဲ့မနေ့ကအင်္ဂါနေ့အစိုးရပိုင်း NPD ရုပ်မြင်သံကြားအသံလွှင့်ရုံးကိုဝင်ရောက်ခဲ့တဲ့မျက်နှာဖုံးဆွတ်ထားတဲ့ဆန္ဒပြသူ80လောက်ကတော့တနက်တွေဓာတ်တွေကင်ဆွဲထားခဲ့ကြတာပါဒီနေ့နေ့လယ်ပိုင်းမှာတော့ဆန္ဒပြပွဲကိုဥဆောင်နေတဲ့ PAD အဖွဲ့ထိုင်းနိုင်ငံအတွင်းဒီမိုကရေစီဖော်ဆောင်ရေးအတွက်ပြည်သူ့တပ်ပေါင်းစုအဖွဲ့ကခေါင်းဆောင်5ဦးကိုထိုင်းတရားရုံးကဖမ်းဝရမ်းထုတ်လိုက်ပါတယ်အခုဒီချိန်နိုင်ငံရေးတင်းမာမှုတွေဟာဝန်ကြီးချုပ်ဟောင်းတက်ဆင်ကိုမနစ်သက်မှုမစ္စတာတက်ဆင်နဲ့လက်ရှိဝန်ကြီးချုပ်မစ္စတာစမတ်တို့ကြားရင်းနှီးမှုလက်ရှိအစိုးရပေါ်မစ္စတာတက်ဆင်ရဲ့ဩဇာအရေးထူးမှုတွေပေါ်အခြေခံပြီးဖြစ်ပေါ်လာတဲ့ပြည်ပခါတွေဖြစ်ပါတယ် PAD အနေနဲ့ဘာကြောင့်ဆန္ဒပြရတယ်လဲဆိုတာကိုအဖွဲ့ဝင်ရှိနေတူဖြစ်တဲ့မစ္စတာဆူရတ်အပီပတ်ကအခုလိုပြောပါတယ်
ผมรออยู่นะผมก็ถามว่าประเด็นที่กลุ่มปฏิบัตินักชุมนุมครั้งนี้เนี่ยสืบเนื่องมาจากการกระทำของรัฐบาลที่พยายามแก้รัฐธรรมนูญ
PAD အဖွဲ့ဝင်တွေကဆန္ဒပြရတဲ့အဓိကအကြောင်းပြချက်ဟာအခြေခံဥပဒေကိုပြင်ဖို့ကြိုးစားတဲ့အစိုးရကိုစန့်ကျင်နေတာပါပဲလို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့အခုဆန္ဒပြဝယ်တွေအပေါ်ဘန်ကောက်မြို့ကအများစုကတော့မထောက်ခံပါဘူး။ဘန်ကောက်တက္ကသိုလ်ကစီရင်ပြုစုချက်အရအခုလိုဝန်ကြီးချုပ်ရုံးကိုဆန္ဒပြသူတွေကဝင်ရောက်စီးနှင်းတာတွေလမ်းတွေပိတ်ဆို့ထားတဲ့လုပ်ရက်တွေအပေါ်ဘန်ကောက်မြို့သူမြို့သား80ရာခိုင်နှုန်းလောက်ကကန့်ကွက်ကြပါတယ်။ဒါပေမဲ့လည်းလက်ရှိဝန်ကြီးချုပ်မစ္စတာဆမတ်နဲ့အစိုးရကဆက်လက်အုပ်ချုပ်နေတဲ့အပေါ်ထောက်ခံသူကတော့35ရာခိုင်နှုန်းပဲရှိပါတယ်။ထိုင်းနိုင်ငံသားအများစုကကြိုက်တင်သက်သည်ဖြစ်စေမနစ်သက်သည်ဖြစ်စေထိုင်းနိုင်ငံဟာဒီမိုကရေစီနိုင်ငံဖြစ်တဲ့အတွက် PAD အဖွဲ့အစည်းနဲ့လည်းသူတို့အမြင်ကိုထုတ်ဖော်ဝင်ရှိတယ်လို့ယုံကြည်သူတွေလည်းရှိပါတယ်။တချို့ကျတော့လည်းဘန်ကောက်မြို့မှာအခုလိုဆန္ဒပြပွဲဖြစ်ရုံနဲ့ထိုင်းတနိုင်ငံလုံးကပြည်သူအများအပြားကရွေးကောက်တင်မြှောက်ထားတဲ့အစိုးရအနေနဲ့နှုတ်ထွက်ပေးစရာမလိုဘူးလို့မြင်သူတွေလည်းရှိပါတယ်။တစ်ဖက်မှာလည်းအခုလိုနိုင်ငံရေးမတည်မငြိမ်ဖြစ်လာရင်စစ်တပ်ကအာဏာသိမ်းမဲ့အနေအထားကိုစိုးရိမ်သူတွေရှိပါတယ်။အရင် PAD ဆန္ဒပြပွဲတွေမှာစစ်တပ်အကြီးအကဲတချို့တက်ရောက်ပြီးမင်းငုံပြောကြတာတွေရှိပါတယ်ဒီလိုစစ်တပ်ကအာဏာသိမ်းမဲ့အပေါ်စိုးရိမ်မှုတွေနဲ့ပတ်သက်ပြီးလေရက်ဘူချုပ်ကြီးချာလက်ကတော့အခုလိုပြောကြပါတယ
်ผมไม่ใช่เวลาที่จะปฏิวัติหรอกครับการปฏิวัติไม่ใช่วิธีทางที่ดีที่สุดในการที่จะทําเพราะว่าเสียหายกับความรู้สึกนึกคิดของ
ဒီအချိန်ဟာအာဏာသိမ်းရမယ့်အချိန်မဟုတ်သေးပါဘူးအခုအချိန်မှာအသင့်တော်ဆုံးဟာအာဏာသိမ်းတာမဟုတ်ပါဘူးအာဏာသိမ်းလိုက်ရင်အားလုံးအတွက်ထိခိုက်နိုင်ပါတယ်လို့ပြောကြားသွားတာပါဝန်ကြီးချုပ်ဆမတ်ကတော့ဆန္ဒပြသူတွေကိုအစိုးရကအင်အားသုံးနေနေမှာမဟုတ်တဲ့အကြောင်းဒါပေမဲ့လည်းတရားဥပဒေအရအရေးယူသွားဖို့ပြင်ဆင်မယ်လို့ပြောဆိုပါတယ်သူဖြစ်ပေါ်နေတဲ့ပြိပခါတွေတရက်ထဲနဲ့အဆုံးသတ်ဖို့သူမျောလှင့်လာပြီးသူ့အနေနဲ့ယာရုကနှုတ်ထွက်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒါပေမဲ့ဆန္ဒပြသူတွေဟာသွေးရတန်ယူဖြစ်တာကိုမြင်ကျင်နေကြတယ်။စစ်တပ်ကထွက်လာပြီးအာဏာသိမ်းတာကိုပဲလိုလားနေကြတယ်လို့လည်းမစ္စတာဆမတ်ကဆက်ဆွဲပြောကြားပါတယ်။တစ်ဖက်နဲ့တစ်ဖက်တင်းမာမှုတွေကြားအစိုးရရှိနေတဲ့အူကလည်းအခုလိုဝန်ကြီးချုပ်ရုံးကိုစီးနှင်းထားတဲ့အတွက်ဆန္ဒပြသူတွေကိုခေါ်ယူပြီးအရေးပေါ်ကြားနာပွဲလုပ်ဖို့ပန်ကြားထားပါတယ်ရှင်။